ကမ္ဘာအရှိကြဆုံးအင်တာနက်ဖြတ်တောက်မှုအဖြစ်ဆက်ကောလာကြအင်တာနက်ဖြတ်တောက်ထားမှုကိုရခိုင်နဲ့ချင်းပြည်နယ်မှာအဆုံးသတ်လိုက်ပါပြီ။ဒေါ်အောင်ဆန်းစုကြည်ဦးဆောင်ခဲ့တဲ့အရက်သားအစိုးရရဲ့ဆက်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့2019ဇွန်လကတည်းကပြည်ပကတွေဖြစ်ပွားခဲ့တဲ့မြန်မာနိုင်ငံမြောက်ပိုင်းပြည်နယ်တွေဖြစ်တဲ့ရခိုင်နဲ့ချင်းပြည်နယ်တွေမှာအရေးပေါ်အခြေအနေတွေကြီးညာခဲ့ပြီးအင်တာနက်ဖြတ်တောက်ခဲ့တာဖြစ်ပါတယ်။ပီဂရက်တန်လာနေကစစ်အာဏာသိမ်းယူပြီးနောက်ပိုင်းဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Telenor အုပ်စုကရခိုင်နဲ့ချင်းပြည်နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေအပြည့်အဝပြန်လည်လည်ပတ်နေပြီလို့ဗုဒ္ဓဦးနေကအတည်ပြုပြောဆိုပါရယ်။မြောက်ဒေသခံကိုခင်မောင်ကတော့အင်တာနက်တွေပြန်ရနေပြီဒါပေမဲ့နှေးနေလို့ပဲလို့ပြောပါရယ်။မောင်နှောဒေသခံ Ranger တူဖြစ်တဲ့ Show Bang ကတော့အခုတော့အင်တာနက်တွေပြန်ရနေပါပြီ။အာဏာသိမ်းတာကိုလည်းသိရပါတယ်လို့ဆိုပါရယ်။လူအခွင့်အရေးလာစောက်ကြည့်ရေးဖွဲ HRW ကတော့အင်တာနက်ပြတ်တောက်လာမှုကြောင့်ကျန်းမာရေးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေနဲ့ကိုရိုနာဗိုင်းရပ်စ်အနေနဲ့သတိပေးချက်တွေကိုဖြတ်တောက်တယ်လို့ဖြစ်ခဲ့ရတယ်လို့ဆိုပါရယ်။မြန်မာစစ်တပ်နဲ့ AA ရခိုင်တပ်ဖွဲ့ဝင်တွေကြားဖြစ်ပွားခဲ့တဲ့အတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ထဲမှာလူပေါင်းရာနဲ့ချီပြီးတော့တေဆုံးတန်ရာရခဲ့ပါရယ်။ကုလသမဂ္ဂအစိုးရရခိုင်ဒေသမှာစစ်တပ်ရဲ့ကြမ်းတမ်းတဲ့စစ်ဆင်ရေးတွေကြောင့် Ranger 9,400 လောက်ဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးကုလုံခဲ့ကြပါရယ်။ကျန်ရှိနေတဲ့ Ranger 6,000 လောက်ဟာလည်းလူမျိုးရေးခွဲခြားခံထားတကယ်တူအခြေအနေတွေအောက်မှာနေထိုင်ကြရတယ်လို့ဆိုပါရယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုခွင့်မပြုပါဘူး။